ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အခုတော့ကျွန်တော်တို့ကိုလာခေလာအတွင်းမှာမနေ့တာစီမံကိန်းတစ်ခုရေးဆွဲနိုင်ခဲ့တာပေါ့နော
်အဲ့ဒီစီမံကိန်းရေးဆွဲတာကတော့ on paper ပေါ့စက္ကူပေါ်မှာရေးဆွဲတာပေါ့လက်တွေ့အဖြစ်အဓိကအောင်မြင်မှုကဘာလို့ပြောချင်ပါလဲခင်ဗျာ
အခုကတော့အကောင့်တွေကဟိုတနည်းတည်းနဲ့ဒီစီမံကိန်းတွေဆိုတာလုံးလုံးကမရှိသေးဘူးပေါ့ဗျာဒါပေမဲ့ဒီနိုင်ငံတကာမှာရခိုင်ပြည်နယ်ပတ်သက်ပြီးတော့အင်မတန်ဟိုဖြစ်နေတဲ့ခေါင်းစဉ်တစ်ခုဟာအခုဆိုရင်မိမ့်မင်သွားတဲ့အနေအထားကိုတော့ကြုံရတာပေါ့ဗျာမဟုတ
်ဒါပေမဲ့အခုလုံးလုံးစင်မှာကတော့ဒီရဲတွေရဲ့အလွန်ကျွန်းရိုင်းနှက်စစ်ဆေးမှုတွေကိုနိုင်ငံတကာကအများကြီးဆုတ်ချနေရပါတယ်
ရေးရဲအလွန်ကျွန်တော်ရိုင်းနေနေမှုအားတော့ကျွန်တော်နာဒင်းနဲ့လုပ်ပေးရမယ့်အနေအထားရှိတာပေါ့နော်လူခွင့်ဒင်းနာမျိုးတွေကိုဒီလိုနေရာတွေမှာပို့ချပေးရမယ်အခုလိုလိုစီမှာတော့ကျွန်တော်ဒီကွန်ကရက်တက်ကပေါ့ကန်ဒီနေအစိုးရအဖွဲ့စစ်တွေခရိုင်ရုံမှနေပြီးတော့ချွတ်ချွတ်အချိုးရဦးစီးဌာနဝန်ထမ်းအမိုင်းတွေကိုလူခွင့်နဲ့ပတ်သက်ပြီးတော့တင်နာနဲ့နေ့ရက်၃ရက်ပို့ချခဲ့တယ်ဒီလိုတင်နာမျိုးတွေကိုအများကြီးအကြေပြန်များပို့ချဖို့တော့လိုအပ်နေတယ်လို့တွေ့ရတာပေါ့ဗျာနော်ဟု
တ်တော့အဲနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့မေးချင်တဲ့ကိစ္စတစ်ခုရှိပါသေးတယ်ဒီရွေးကောက်ပွဲပြီးတော့ရခိုင်ပြည်နယ်အစိုးရအဖြစ်ဝန်ကြီးချုပ်ရွေးချယ်တဲ့နေရာမှာပြည်နယ်ရင်းမှာမဲအများဆုံးအနိုင်ရရှိတဲ့ ANP နဲ့ပဋိပက္ခတွေဖြစ်ခဲ့တယ်ပြည်နယ်လွှတ်တော်အတွင်းမှာကန့်ကွက်ခဲ့တာတွေရှိပါတယ်ဆိုတော့အဲဒီအစိုးရအဖွဲ့နဲ့ပြည်နယ်လွှတ်တော်နဲ့ဆက်ဆံရေးကိုအဆင်ပြေပါရလားခင်ဗျာ
ဒီနေ့လွတ်တော်နဲ့ဆက်ဆံရေးကဒီပြည်တယ်လို့ဟိုပြောလို့မရဘူးဗျာဒီရခိုင်ပြည်နယ်လွတ်တော်မှာ NLD ကလွတ်တော်ကိုယ်စားလှယ်အားလုံး6ယောက်ရှိတာပေါ့ဗျာ AMP ပါတီက23ယောက်ရှိတာပေါ့ဗျာဆိုတော့ကိစ္စပြန်တိုင်းမှာဒီလုပ်ငန်းတိုင်းမှာတော့ NLD ကမေးနေပဲဖြစ်နေတဲ့ဟာတွေကြုံခဲ့ရတာပေါ့ကွန်ကရက်တက်ကဆိုရင်ဒီပြည်ထောင်စုလွှတ်တော်ကဒီဆုံးဖြတ်လိုက်တဲ့ခိုင်ပြည်နယ်အတွက်သုံးဆွေဖို့စစ်တပ်နေရန်ကြိုတော့ဒီဖြစ်ဆွတ်ရာမုံငွေကိုချပေးလိုက်တာကိုဒါဒီခိုင်ပြည်နယ်လွှတ်တော်ကဖြတ်ပလိုက်တယ်အားလုံးကို640တန်းဖြတ်ချလိုက်တဲ့ဟာတို့ရှိပါဘူးဗျာခက်ခဲအကြက်တွေဖြစ်သွားတာပေါ့ဗျာ
လူထုကရောအခုဝန်ကြီးချုပ်ဦးညီပူခေါင်းဆောင်တဲ့အစိုးရကိုဘယ်လိုသဘောထားရတယ်ထင်ပါလဲလူလူသဘောထားရောတည်ကြည်ဖြူလက်ခံကြရလို့ယူဆပါလား
လူလူကတော့လက်ခံပါပဲလက်ခံတယ်ဆိုကျွန်တော်တို့ဒီသွားနေလာနေတဲ့နေရာမှာဒီမျိုးတွေကိုသွားနေတဲ့နေရာမှာဒီအကုန်လုံးကနေပြီးတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အပေါ်မှာကျွန်တော်တို့တူးချင်းသွားနေတဲ့အချိန်တွေမှာလည်းဒါတွေ့ဆုံတဲ့နေရာမှာအကုန်လုံးကဒါဒီဖြစ်ပါတယ
်ကျွန်တော်နိုင်ငံရေးပြီးတော့လူမှုရေးကျန်းမာရေးဘက်ကိုမေးချင်ပါတယ်ရခိုင်ပြည်နယ်ဟာစင်းရဲနွမ်းပါတဲ့အပြင်သူသဖြင့်ကျန်းမာရေးဆောင်ရှားမှုတွေသိနိုင်ကြတယ်ဒီပြဿနာကိုဘယ်လောက်ထိဖြေရှင်းပေးထိုင်ခဲ့ပါလဲခင်ဗျာ
ကျန်းမာရေးတွေကမြို့နယ်ဆေးရုံတွေမှာတော့ဗျာဒီကျွန်တော်တို့အရင်ကအဖွဲ့လက်ထက်တုန်းကပဲစပြီးတော့ပေါ့နော်ဒီကျန်းမာရေးဘက်မှာတန်ဖိုးမှုတွေအများကြီးရှိပါတယ်ရှိလာတဲ့နေရာမှာဆေးရုံဝါးတယ်အခမဲ့တွေအများကြီးလူတွေအတွက်သုံးဆွေးနိုင်လာတဲ့အနေအထားတွေရှိခဲ့ပြီပေါ့နော်အခုလေးရှိပါပဲဒါပေမဲ့ခုနကလိုဟိုနင်းကြရတဲ့အကြောင်းရင်းကအထူးအခိုက်များတဲ့အကြောင်းရင်းကကျွန်တော်တို့ကတနေရာနဲ့တနေရာကျွန်တော်တို့ဒေတာဆက်ပြီးသွားပါဖို့အခက်အခဲဖြစ်တယ်အဲ့ဒီဟာကြောင့်ဒါဟိုအချိန်ကြီးဒီဟိုဟာကိုမရောက်နိုင်တဲ့ဆေးရုံဆေးခန်းတွေမရောက်နိုင်တဲ့အခက်အခဲမျိုးတွေအဲ့ဒါမျိုးတွေနောက်ပြီးဆေးရုံဆေးခန်းအပေါ်မှာအဲ့ဟိုပညာတတ်မျိုးလူလူအနေအထားမှာကိုဖေးုံဖေးခန်းတွေတို့သွားရင်လည်းဟိုဟာတွေမရှိတာတွေကြုံရတာပေါ့နော်အဲ့လိုပုံစံမျိုးတွေကြတော့လုံလုံးမသာရောက်သွားတော့အဲ့လိုဟာမျိုးတွေမှာဒါဒီအခက်အခဲရှိတာလေးတွေတို့တွေ့ရတယ်တခြားဒီဘုဒ္ဓရေးပိုင်းတွေမှာဆက်ဖြေတာတွေဟိုပြဿနာကြုံရတာမျိုးတွေမရှိဘူးကြဒီမှာဆရာဝန်တွေဆိုရင်လည်းမျိုးဟိုဆေးုံတွေမှာရှိတဲ့ဆရာဝန်တွေဆရာမတွေနာဇင်တွေရဲ့အနေအထားတွေကတော့အကုန်လုံးကကောင်းမွန်တဲ့အနေအထားရှိပါလေကုသရေးပိုင်းမှာ
ဟုတ်ကဲ့အဲဒီလမ်းပန်းဆက်သွယ်ရေးကခုနကခက်ခဲနေတဲ့လမ်းပန်းဆက်သွယ်ရေးကဘာလို့ပေးနိုင်ခဲ့ပါသလဲအဲဒီငါးနှစ်စီမံကိန်းထဲမှာကဘယ်လိုအသွင်းထားပါလဲအဲဒီလမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးကို
လမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးရတော့အခုဆိုရင်တော့ဒါဟိုဗဒန်းဒါအာဒီစစ်တွေ အကြည့်ကိုလမ်းပေါက်နေပြီပေါ့ဒါဆိုမဲ့ဟိုတချို့နေရာတွေမကတ်တရားလမ်းတွေပဲဖြစ်နေတဲ့ဒါမှမဟုတ်ညောင်းနဲ့ကြောက်တို့ရှားမှာတော့ကွန်ကရစ်လမ်းဒီနဲ့ဆိုရင်ပြီးသွားနိုင်တဲ့အနေအထားရှိတာပေါ့နော်ຫນွေကုံရင်တော့ပြီးသွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုတော့အကုန်လုံးမိမိဒီလမ်းမကြီးတွေပေါ့နော်မြို့ချင်းဆက်လမ်းတွေဖြစ်သွားပြီအဲကျွန်တော်တို့မှာကြည့်ရချင်းဆက်လမ်းတွေအဓိကလိုအပ်နေတယ်လာဖို့နှစ်မှာကြည့်ရချင်းဆက်လမ်းတွေဒုရုံများများအပိနာအတွက်လေကျွန်တော်တို့ဒီမှာဖြည့်ပြီးတော့စီမံကိန်းတွေမှာရေးဆွေးပြီးတော့အကောင့်စီဖို့ရှိနေပါတယ်ဟုတ်
နောက်တစ်ခုမြင်တာကမူရေးဆေးဝါးပြဿနာဟာတော်လေးဆွေးဝါးနေလို့သိရပါတယ်အဲ့ဒါကပြည်နယ်အစိုးရအဖွဲ့နဲ့ဘယ်လိုကင်တွယ်ခဲ့ပါလဲတွေ့တဲ့မှုတစုံတရာမပြနိုင်ခဲ့ဘူးလားဒီကိစ္စမှာ
အပြည်နယ်အစိုးရအဖွဲ့ကင်တွယ်ပြီးတော့ပြည်နယ်အစိုးရအဖွဲ့အောက်မှာရှိတဲ့နိုင်ငံနိုင်ငံရေးတပ်ဖွဲ့ဒီရခိုင်ပြည်နယ်ရေးတပ်ဖွဲ့ပေါ့နော်ဒီရေးတပ်ဖွဲ့ရဲ့စံဆောင်မှုတွေကြောင့်ပဲကျွန်တော်တို့ဖမ်းမိနေတဲ့ဟာတွေဟာစစ်စစ်မပြတ်ရှိတယ်ဒါပေမဲ့ဒီအခုနကမူရေးဆေးဝါးလုပ်နေတဲ့လူတွေရဲ့အာဒေတာမှုတွေပြောရမလားဗျာဒီသူတို့ဒိတ်ဆက်မှုတွေကိုရှာလိုက်လို့မရနိုင်တဲ့အနေအထားတွေသွားသွားကြုံနေတာပေါ့နော်အာဒီကိစ္စအကြတဲ့ခါလုံခြုံရေးကိစ္စတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ကအကုန်လုံးကိုထုတ်ပြန်တင်ပြလိုက်လို့လည်းမရဘူးဗျာ
လက်ပစ်လိုက်ယူမှုအဂရိလိုက်စားမှုလည်းသိအရေးကြီးမယ်ထင်ပါတယ်ဒီကိစ္စမှာအဲ့ဒါကဘယ်လောက်ထိနှိမ်နှင်းနိုင်ပါသလဲနောက်တစ်ခုကြားရတယ်ကျွန်တော်အဲ့မျိုးသစ်စီမံကိန်းလုပ်တဲ့အခါမှာအဲ့လူတွေဘသူတွေဘသူတွေနာမည်နဲ့တကွာစီးရင်နဲ့ဖော်ပြတယ်ဘယ်လောက်လွယ်သူများလုပ်တယ်ဆိုတာတွေအဲ့အဂရိလိုက်စားမှုတွေဒီမူရေးဆေးဝါးကိစ္စမှာလည်းရှိမယ်ထင်ပါတယ်ဘယ်လောက်ကာကွယ်နိုင်ခဲ့ပါလဲ
အဲ့ဒီလိစ္ဆာနဲ့အဲ့ဒီဟာတွေအခုကတော့ကြည့်ကြည့်ကြည့်ဒီလေဟာမိလာဖို့အနေထားတော့မတွေ့မိဘူးပေါ့ဒါအဂရိမလိုက်စားလို့ဒါမိနေတာလို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်မိပါတယ်လေအဲ့မဲ့ကနမရှိတာတော့မဟုတ်ဘူးအနေအချင်းလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီလုပ်ငန်းတွေကိုလုပ်နေတဲ့လူတွေမှာကိုယ်တိုင်ကလည်းအထောက်အပံ့နိုင်တဲ့အနေအထားမရှိကြဘူးလေဗျာ
ဟုတ်
ကဲ့အဲ့လိုမျိုးတွေဖြစ်နေတာဟိုတကြတော့ဟိုအရေးယူဖို့ကြတော့အထောက်အထားရှိမှသာအရေးယူလို့ရတဲ့အနေအထားဖြစ်တာ哦
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တာကတော့အဲ့ဘာသာမတူတဲ့လူအတိုင်းဝိုင်းတွေကြားဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်တင်တော်တန်တွဲမှာလည်းနေဘူးတယ်မောင်တော်မှာလည်းနေဘူးတယ်တန်ရွဲဆိုရင်ဒီဘာသာကွဲတွေအကြမ်းမှာအပြန်လာနားလည်မှုသိရှိရအခုခါမှာအဲ့လိုမဟုတ်ဘဲနဲ့စိတ်ဝမ်းကွဲမှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်ပဋိပက္ခတွေလည်းဖြစ်လာတယ်ဒီပြဿနာကဘလောက်ထိထိန်းချုပ်နိုင်မယ်လို့ရှိကိုမျှော်တွေးမိပါလေခင်ဗျာဘယ်လိုပုံစံမျိုးနဲ့ဘယ်ချိန်မှာနှစ်ဖက်ပြန်လဲသိမြတ်တဲ့နေထားကိုရောက်နိုင်မယ်လို့ထင်ပါတယ်ရောက်နိုင်မယ်လားလောက်မြင်ပါရလား
ရောက်နိုင်ပါတယ်ရောက်နိုင်ပါတယ်ဆိုတာကလေဟိုတယောက်တယောက်အမုန်းပွားတဲ့စကားတွေနဲ့ဒီအချင်းချင်းမယုံကြည်မှုတွေဖြစ်အောင်လုပ်နေတဲ့လူတွေရှိနေကြတာပေါ့ဗျာဒါပေမဲ့ဒီနိုင်ငံရေးအခွင့်အရေးအကြောင်းအရာနဲ့အများအနာလိမှုတွေရလာတာနဲ့အမြတ်အယုံကြည်မှုတွေဒီဆောက်လိုင်းလာနိုင်ရမယ်ဆိုလို့ရှိရင်တော့နားလည်မှုတွေနေတာပဲကြောင်းလေးသွားနိုင်ပါတယ်ဒါပေမဲ့ချက်ချင်းတို့ဟိုအခုချက်ချင်းပြေလေသွားမယ်အခုချက်ချင်းကောင်းသွားမယ်ဆိုတာမျိုးတော့မလွေနိုင်သေးဘူးလေဒီလူမျိုးအပတိပခါတွေကတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းပဲအာနေ့စီလာများကုစားရတာကိုကုစားပြီးတော့မှတဖြည်းဖြည်းချင်းမှပြန်ပြီးတော့ပြေလေသွားမှာကို
ဟုတ်ကဲ့အစိုးရနဲ့ဘယ်လိုအထောက်အမှုတွေရှိပါလဲအဲ့တော့ပြန်လဲကုစားဖို့အတွက်ပြန်လဲပြေလေဖို့အတွက
်ပြန်လဲကုစားဖို့အတွက်ကဒါတိုင်းဒါတွေတောင်းဆိုနေတဲ့ဒါတောင်းခွင့်ဆွေးနွေးတဲ့ဥပဒေအရနိုင်ငံသားစစ်စစ်ပြီးတော့ချစ်ကင်းစစ်လုပ်ပြီးတော့ဟိုဒါနိုင်ငံသားဖြစ်ရင်နိုင်ငံသားပေးလိုက်ပေါ့ဗျာနိုင်ငံသားမဖြစ်ရင်အဲ့ဒါမပေးနဲ့ပေါ့ဗျာအဲ့ဒါမျိုးတောင်းဆိုမှုအနေအထားမျိုးတွေကိုကျွန်တော်တို့လည်းဒီဘက်ကဖြည့်ဆည်းတဲ့အနေနဲ့ဒါလုပ်နေတာဒီနေအစိုးရအနေနဲ့အာပြည်နယ်လာဝကနဲ့ပူးပေါင်းပြီးတော့ပြည်ထောင်စုလာဝကနဲ့ပူးပေါင်းပြီးတော့ဒါလုပ်ကင်ဆိုင်နေတာရှိတယ်ရှိလို့အဲ့ဒီဟာမှာခုနနိုင်ငံသားတယောက်ဖြစ်လာပြီးနိုင်ငံသားဖြစ်သွားတယ်ဆိုရင်အကုန်လုံးကဒါလက်ခံနိုင်တဲ့အနေအထားရှိပြီဆိုရင်ဒါသူ့ကိုသွားဝင်လာခြင်းနဲ့ပေးရမယ်။အဲ့ဒီဟာမှာဟိုဟိုနိုင်ငံသားဖြစ်နေတဲ့လူတွေမှာတော့အခုဟိုသွားဝင်လာခြင်းနဲ့အခက်အခဲတွေရှိနေတယ်ပုံစံလေးတွေတောင်းပြီးသွားနေရတယ်။အဲ့ဒါမျိုးလေးတွေကိုကျွန်တော်တို့ကပြေလည်အောင်ဖြည့်ရှင်းပေးပြီးတော့အကုန်လုံးလွတ်လွတ်လပ်လပ်နဲ့သွားနိုင်လာနိုင်တယ်ဆိုတဲ့အနေအထားဖြစ်သွားရင်တော့တဖြည်းဖြည်းတော့
ဟုတ်ကဲ့အဲ့တော့အဲ့လိုသူတို့သွားနိုင်အောင်တကယ်တော့တောက်ဖြူကကမန်းတွေပါတွေအဲ့ဒီသူတို့တောင်မှပဲသူကနိုင်ငံသားဖြစ်နေပါပဲမျိုးဆက်ပေါင်းများစွာရှိခဲ့ပါပြီသူတို့တောင်မှပဲခရီးသွားလာမယ်ဆိုရင်မှတ်ပုံနေနဲ့မသွားရဘူးအခုမှတ်ပုံနေကတော့ပြန်ဆန်းစစ်မယ်စီစစ်မယ်ဆိုတဲ့အစီအစဉ်ဘာကြောင့်ဖြစ်လာရလဲအဲ့ဒါကိုထည့်ချင်းဘာကြောင့်မပြင်နိုင်ဘူးလဲခင်ဗျာ
အဲ့ဒီကျင်းမပြင်းနိုင်ဘူးဆိုတဲ့အနေထားလေးတမယုံကြည်လို့ပေါ့ယုံကြည်မှုမရှိတဲ့ဒီမှာဌာနဆိုင်ရာတွေဖြစ်နေတာပါမယ်ဒါတကယ်လုပ်ပြလိုက်ရင်ကိုယ့်အထက်ကိုကြံပြီးတော့ဟိုပြည်သူတွေကဟိုဟိုဟာလုပ်မှာပေါ့နော်အဆိုးပြုတ်မှာပေါ့နော်မကောင်းပြုတ်မှာပေါ့နော်အဲ့ဒါမျိုးတွေကိုခံစားနေကြတဲ့ဌာနဆိုင်ရာဝန်ထမ်းတွေရှိတဲ့ခါကျတော့တကယ်စစ်ဆေးလိုက်လို့သူတို့ရဲ့ခုနကစစ်ဆေးမှုအရဒါစစ်ဆေးတဲ့ဥပဒေနဲ့အကန့်ကြီးပြီးတော့နိုင်ငံသားပြည်နိုင်တဲ့အနေအထားရှိတယ်ဒါပေမဲ့သူတို့မပေးကြဘူးမြို့တွေမှာအဘိဓါကတော့ခုနကလိုတိုင်းရင်းသားရခိုင်တိုင်းရင်းသားတွေကအဲ့ဒါကိုဟိုချုံချမှာလို့ပါလို့အဲ့ဒါမျိုးတွေဟိုဖြစ်မှာကိုကြောက်ပြီးတော့အဲ့ဒါမျိုးတွေမှာကြတော့မပေးပြန်ဘူးအဲ့ဒါမျိုးတွေဖြစ်ပြီးတော့ယုံကြည်မှုတွေမရှိတာဖြစ်နေတာ